သက်18နှစ်မပြည့်သေးဘဲတက်မတော်သားအဖြစ်စုဆောင်းခံရသူ32ဦးကိုတက်မတော်ကမနေ့ကနှုတ်ထွက်ခွင့်ပေးလိုက်ပြီး2012ခုနှစ်ကနေဒီနေ့အထိစုစုပေါင်းကလေးဆက်သား1000နီးပါးကိုတက်မတော်ကစီစဉ်နှုတ်ထွက်ခွင့်ပေးထားပြီးဖြစ်ကြောင်းတက်မတော်နဲ့ UNICEF အဖွဲ့ကအသီးသီးထုတ်ပြန်ခဲ့ပါတယ်။အရွယ်မြောက်သေးတဲ့ကလေးဆက်သားပေါ့ပြောက်ရေးအတွက်မြန်မာနိုင်ငံစောင့်ကြည့်လေ့လာရေးနဲ့အစီရင်ခံစာတင်ပြရေးလုပ်ငန်းအဖွဲ့ UNCDFMR အဖွဲ့နဲ့တက်မတော်တို့ဟာ2012ခုနှစ်ကတည်းကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီကလေးဆက်သားပေါ့ပြောက်ရေးဆောင်ရွက်ခဲ့တဲ့2012ခုနှစ်ကနေ2019ခုနှစ်အထိမိဘတွေစီကိုကလေးဆက်သား1000နီးပါးကို16ကြိမ်လွှဲပြောင်းပေးခဲ့တယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။လက်ရှိအချိန်မှာအသက်မပြည့်သေးတဲ့သူတွေကိုကလေးဆက်သားအဖြစ်စုဆောင်းတာတွေမရှိတော့ဘူးလို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းက RFA ကိုပြောပါတယ်။အရင်က18နှစ်မပြည့်ခင်တက်ထက်ရောက်လာပြီးအခုချိန်မှာနှုတ်ထွက်ခွင့်တောင်းသူတွေကိုစီစစ်လွတ်ပေးနေတာလို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။
ဟုတ်ကဲ့နည်းနည်း3နှစ်လောက်ကတည်းကကျွန်တော်ဝင်ခဲ့တာလည်းရှိရပါသေးတယ်။18နှစ်တော့ပြည်ပြီးသွားပြီ။အသက်20ကျော်ကြီးဖြစ်ကုန်ပြီ။တိုးတော့သူတို့ရဲ့ဆန္ဒတွေအရအရင်ကတည်းကဝင်ခဲ့တာ18နှစ်မပြည့်သူဆန္ဒတွေအရနှုတ်ထွက်ခြင်းတယ်။အသက်ဆိုင်ရာတွေလည်းပြောတယ်။ကျွန်တော်တို့ရဲ့ဒီစီစစ်ချက်အရမှန်တယ်ဆိုရင်နှုတ်ထွက်ခွင့်ပေးနေတာဖြစ်တယ်။နောက်ပိုင်းကျန်တဲ့လူတွေကတော့အဲ့လူတွေအားစုဖြစ်နေတယ်ဗျ
။လက်ရှိတမတော်ကစစ်သားစုဆောင်ရမှာအထောက်အထားအပြင်စီးပညာအရစစ်ဆေးတာစတဲ့အစစ်50ထားပြီးမှတပ်သားစုဆောင်တာတွေပြုလုပ်နေတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းပြောပြချက်အရသိရပါတယ်။အရွယ်မြောက်သေးတဲ့ကလေးစစ်သားတွေတက်မတော်ထဲမှာလုံးဝမကြံတော့တဲ့အထိဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းမနေ့ကတက်မတော်ထုတ်ပြန်ချက်မှာပါရှိပါတယ်။အသက်18နှစ်ပြည့်သူတွေကိုတပ်သားအဖြစ်စုဆောင်းရမှာတာဝန်ရှိတဲ့အရာရှိ96ဦးနဲ့စစ်သည်352ဦးကိုစစ်စည်းကမ်းနဲ့အညီရေးယူဆောင်ရွက်ခဲ့ကြောင်းလည်းအဲ့ဒီထုတ်ပြန်ချက်အရသိရပါတယ်။လက်ရှိမှာကလေးစစ်သားရောင်းနေတာကိုလက်ခံပြီးမဲ့အခုချိန်ထိပြန်လွှတ်ပေးနေရတာဟာကလေးစစ်သားရှိနေသေးတယ်ဆိုတဲ့သဘောဖြစ်နေတယ်လို့လူအခွင့်ရေးကောက်ကွယ်မြင့်တဲ့သူများအဖွဲ့ကဥမမောင်လေးကပြောပါတယ
်ဒီစစ်သားတွေညှိနှဲလာတာဆိုတာတော့လက်ခံပါတယ်တေကြာတာကဟိုလုံးဝပျောက်သွားတယ်ဆိုတာမရှိဘူးအဲတေကြာတာတခုကတော့2012ကနေပျောက်ပြီးဆောင်ရွက်တယ်ဆိုပြီးတော့2019အထိဟာနှစ်တိုင်းနှစ်တိုင်းနှစ်တိုင်းနှစ်တိုင်းမှာဒီကလေးစစ်သားတွေလွတ်လွတ်ပြေးနေတယ်ဆိုတာကဗမာစီမှာကလေးစစ်သားတွေရှိနေတယ်တကယ်ပျောက်အောင်မလုပ်နိုင်ဘူးဆိုတာကိုပေါ်ပြတာပဲလေ
တမရော်ကိုလူတိုင်းဝင်ကျင်တဲ့တမရော်မျိုးတိဆောက်ဖို့လိုပြီးပြည်တွင်းစစ်တွေမရှိမှသာကလေးစစ်သားပေါ့ပြောက်ကြီးဟာအမြင်နိုင်မယ်လို့လဲဥမမောင်လေးကပြောပါတယ်ကုလသမဂ္ဂအထွေထွေဥပယင်းမှုချုပ်ရဲ့စီရင်နေတဲ့မှာဒီမိုကရေစီအကျိုးပြုကရင်တမရော် DKBA ကချင်လွတ်မြောက်ရေးတမရော် KIA ဝါပြည်သွေးစည်းညီညွတ်ရေးတမရော် UWSA ရှမ်းပြည်နယ်တပ်ဖွဲ့တောင်ပိုင်း SSAS ကရင်နီတပ်ဖွဲ့ KA ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA နဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ညဉ့်ညံရေးကောင်စီ KNLA PC တပ်ဖွဲ့တွေဟာကလေးစစ်သားတွေစုဆောင်းတုံးပြူနေကြောင်းUNICEF ဖွဲ့ရဲ့မနေ့ကထုတ်ပြန်ချက်မှာပါဝင်ပါတယ်။ဒီလိုဆွဆွချက်တွေနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကို RFA ကဆက်သွယ်မေးမြန်းခဲ့ပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီလာရှုံညွတ်ဆက်ဆံရေးတာဝန်ခံဦးညီရန်ကတော့ဝါအဖွဲ့မှာကလေးစစ်သားမရှိဘူးလို့ညွှန်ဆိုပါတယ်
။ဒီကိစ္စကတော့တို့ကတော့ဟောပြောနေကြကျွန်တော်တို့မှမရှိပါဘူးနော်။အရှိနေတဲ့ကျွန်တော်တို့ uniform ဝတ်နေတဲ့ကလေးတွေဆိုတာကျွန်တော်တို့မိပမဲ့ကလေးတွေလေနော်။အဲចောင်းတက်ဖို့ခက်ခဲနေတဲ့ကလေးတွေကျွန်တော်တို့ခေါ်ယူပေးမှပညာတင်ပေးတယ်။ចောင်းပညာတဲ့အာကစားနီးမျိုးစုံတင်ပေးတယ်အဲ့ဒါတော့ပေါ့။အဲမရှိပါဘူးမရှိဘူးနော်
။ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီ RCSS ဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းကလည်းသူတို့အဖွဲ့မှကလေးစစ်သားမရှိကြောင်းနဲ့ဒီလိုဆွဆွချက်အရာပြန်လည်စစ်ဆေးပြီးတုတ်ပြန်သွားမယ်လို့ RFA ကိုပြောပါတယ
်ဆက်ရှိနေကနေပြီးတော့45နှစ်အတွင်းမှာကျွန်တော်တို့ကတဖွဲ့ဝင်တွေနဲ့လက်ခံတာဟုတ်ဆရာဆက်ရှိနေအောင်ဆိုကျွန်တော်လက်မခံပါဘူးဆရာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်ကလည်းတည်တည်ကြဲကြဲပြန်စစ်ဆေးမယ်ကျွန်တော်တို့ပြန်တုတ်တက်မယ်ပြီးမှပဲတီးတန့်ပါတော့အဲ့ဒီ UN လည်းကနေထုတ်လွှင့်တဲ့အပေါ်မှာမျိုးနဲ့တော့ကျွန်တော်တုတ်ပြန်ဆောင်ရွက်ရပါလိမ့်မယ်ဆရာ
RFA က UNICEF အဖွဲ့ကဆွဆွတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုဆက်သွယ်မေးမြန်းခဲ့ပြီးမဲ့ဆက်သွယ်လို့မရပါဘူးကလေးတံငယ်တွေကိုတက်မတော်သားအဖြစ်စုဆောင်းနေတဲ့မတင်ငါဖွေရာကိစ္စတွေတွေ့ရှိတယ်ဆိုရင် UNICEF နဲ့ Official တို့ကိုတရင်ပေးဖို့တိုင်ကြားနိုင်တယ်လို့ UNICEF ကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ကျော်လွင်ဦးပါ